Welcome to the Voice of America in Burmese.
Mingla ba khmyar view in Myanmar bae 2020 pye mala 26 ye cha taw kline min ne khin season ni sat tin ni ba bi ku yin song tadin ni ko chinaw online wa tin set pye ma phit par de corona virus ku sat mu jaw spain nangan ma bodu ni ga te song do 938 yaw shi ga de twe ကမ္ဘာမှာအီတလီနိုင်ငံပြည်ရင်တိစုံမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာရင်အများဆုံးတိစုံခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်တိစုံခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။တိစုံသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာတိစုံမှုနှုန်းအများဆုံးဖြစ်ပါတယ်။စပိန်နိုင်ငံမှာကူးစက်မှုနှုန်းကလည်းပထမတစ်ရက်ထက် 20 ရာခိုင်နှုန်းတိုးပြီး 4,860 ထိရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြန်လည်နေကောင်းလာသူ9,000ကျော်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါစပိန်နိုင်ငံမှာ virus ကိုကူးစက်သူအဖြစ်အတည်ပြုထားသူ3ဦးတဘုံနဲ့တည်ဆုံးသူတဝက်လောက်ကတော့မြို့တော် Madrid နဲ့အနီးတစ်ဝိုက်မှာနေထိုင်သူတွေဖြစ်ပါတယ်ကိုရိုနာ virus ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေအဖြစ်ဒေါ်လာ12,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယို ဂူတာရက်စ်ကပေါ်ထူးနေမှာပဲတိုက်တွန်းလိုက်ပါတယ်
COVID-19
is menacing the whole of humanity, and so the whole of humanity must fight back. COVID-19 ကိုချိန်မှာပြပြသားသားဆုံးဖြတ်ဆောင်ရတာမျိုးမလုပ်ခရင် virus ပိုးဟာအတင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့နေဆက်တွေကိုဖျက်ချော်ပြီးကူးစက်ပြန့်နှံ့နိုင်တဲ့အန်ဒီယန်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာ3,000အကုန်ကျခံသုံးဆမဲ့အစီအစဉ်မှာတော့လက်တွေ့အကောင့်ထဲပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတစ်ယောက်နဲ့တစ်ယောက်ထိတွေ့ဆက်ဆံမှုတွေချက်ချဖို့လက်မမှန်ဆေးဖို့စရွေးပါဝင်virus ပြန့်နှံ့မှုရွှတ်ချက်ရေးအများပြည်သူကြားအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်။လိုအပ်တဲ့လူတွေကိုစစ်စစ်တာတွေပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကူတာရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်။ကိုရိုနာ virus ကူးစက်မှုကြောင့်ထိခိုက်နေနိုင်တဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗုဒ္ဓဦးနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကျိတ်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမရအိမ်ပြုံနဲ့လွတ်တော်ခေါင်းဆောင်တွေကြားဗုဒ္ဓဦးနေ့အစောပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲတည်ပြုပြီးရင်တော့အောက်လွတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့တိုက်ပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ကျခံသုံးဆွဲမဲ့အကူအညီပေးရေးအစီအစဉ်ဖြစ်နေပြောဆိုသွားပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့ပြည်ပြည်စုံနဲ့အစီအစဉ်တရမဟုတ်ပေမဲ့ဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါအရေးပေါ်အသုံးစရာအစီအစဉ်နဲ့ပတ်သက်လို့သမ္မတ Donald Trump အစိုးရဖွဲ့ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗဏ္ဍာရေးဝန်ကြီး Stephen Mnuchin ကလည်းလွတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးဖို့အသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေရာကိုကြားခံနိုင်မှုဒေါ်လာ1 trillion အကုန်ကျခံသုံးဆမဲ့အစီအစဉ်ကိုအမေရိကန်အစိုးရနဲ့လွှတ်တော်ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြပြီးတဲ့နောက်ဗုဒ္ဓဦးနေ့ကကမ္ဘာတဝန်းစတော့ခ်ဈေးတွေပြန်တက်လာပါတယ်ဂျပန်နိုင်ငံကနေကိုင်းညွန့်ငယ်ရလဲဗုဒ္ဓဦးနေ့မှာ800ခန်းလုံးဈေးတက်ခဲ့တာပါအများဆောင်ကြည့်နေတဲ့အမေရိကန်စတော့ခ်ညွန့်ငယ်နေတဲ့က Dow Jones Industrial Average ကတော့70ရာခိုင်နှုန်းကျော်ထိဈေးတက်ခဲ့ပြီး89နှစ်အတွင်းတစ်ရက်ထဲမှာအများဆုံးလည်းဖြစ်ခဲ့ပါတယ်။ဗုဒ္ဓဦးနေ့ဥရောပဈေးကွက်မှာဈေးပိတ်ချိန်မှာတော့လန်ဒန်နဲ့ပြင်သစ်ကညွန့်ငယ်နေ4ရာခိုင်နှုန်းကျော်ဈေးတက်ခဲ့ပြီးဂျာမနီနိုင်ငံ Frankfurt ညွန့်ငယ်ကလည်း2ရာခိုင်နှုန်းနီးပါးမြင့်တက်ခဲ့တာပါ။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်